မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တင်းနေလာနေ့က Twitter လူမှုကွန်ရက်မှာရေးသားချက်ကစစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်ပရိပခကိုတန်တမာရေးနီလန်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒေလီကိုရောက်ရှိနေတဲ့ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကပြောဆိုသွားပါတယ်။အမေရိကန်အိန္ဒိယဆက်ဆံရေးတိုးတက်ခိုင်မာရေးအိန္ဒိယတာဝန်ရှိသူတွေနဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ဆွေးနွေးဖို့အိန္ဒိယကိုရောက်ရှိနေတာပါ။ချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်မြောက်ကိုရီးယားအစိုးရသိပ်ပြီးကြားကြားခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာမနေ့တင်းနယ်လာနေ့ကရေးသားခဲ့တာပါ။အမေရိကန်သမ္မတတာဝန်ယူထားသူတဦးအနေနဲ့ဒီလိုပြောတာဟာရှင်းရှင်းလင်းလင်းစစ်ကြေညာလိုက်တာပဲဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုကသတင်းထောက်တွေကိုမနေ့တုန်းကပြောခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးစစ်ကြေညာတယ်ဆိုတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ကဘာကြီးကမမေ့ဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတရဲ့ Twitter မှာရေးသားချက်အပေါ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ကောက်ယူမှုကအထိပ္ပယ်မရှိဘူးလို့လည်းအမေရိကန်သမ္မတအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်နာကတုံ့ပြန်ထားပါရဲ့ရှင်။